ကုထင်းကျော်အီတို့ဒီပွင့်လင်းလွတ်တော် website ပေါ့နော်လောကအဓိကအရှိွယ်ချက်ကဘာလို့ပြောလို့ရမလဲခင်ဗျ
။ဘာအဓိကရွေးချက်ရှိလဲဆိုတော့ပြည်သူတွေအနေနဲ့လွတ်တော်ကိုယ်စားလှယ်ကိုတိုင်းရဲဆက်သွယ်လို့ရဖို့ပေါ့နော်အဲ့အတွက်ကြီးရတယ်။အဲ့အတွက်တိုင်းရဲဆက်သွယ်လို့ရဖို့ဆိုလို့ရှင်အရင်ဆုံးသူတို့လွတ်တော်ကိုယ်စားလှယ်ဘယ်သူလဲဆိုတာသိဖို့လိုမယ်ပေါ့နော်သူတို့ဆက်သွယ်လို့ရမယ့်လိမ့်စာတွေသိဖို့လိုမယ်။နောက်ခံချက်လက်တွေသိဖို့လိုမယ်ပေါ့အဲ့အတွက်ပြည်သူတွေအနေနဲ့ဒီလွတ်တော်ကိုယ်စားလှယ်တိုင်းရဲဆက်သွယ်လို့ရဖို့အတွက်အခြေခံကြောင်းချက်လက်ဖြစ်တယ်သူတို့ရဲ့နောက်ခံချက်လက်တွေနဲ့ဆက်သွယ်ရင်အချက်လက်တွေကိုကျွန်တော်ထည့်သွင်းပေးဖို့ထုတ်ပြန်ပေးဖို့ကြီးရတာပါ။
ပြည်သူတွေရဒီလွှတ်တော်ကိုယ်စားလှယ်တွေကိုတိုင်းရဲဆက်သွယ်ရဆိုတာလေဘယ်လိုပုံစံမျိုးနဲ့ဆက်သွယ်လို့ရလဲခင်ဗ
ျပြည်သူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မယ်ဆိုလို့ရှိရင်မှာ phone message ပို့တဲ့အနေနဲ့ဆက်သွယ်လို့ရမယ်နောက် Facebook ကနေပြီးတော့တစ်ဆင့်ဆက်သွယ်လို့ရမှာပေါ့နော်နောက် Facebook ကလူတွေအသုံးများတဲ့နည်းပညာတစ်ခုဖြစ်တယ်လူတွေအသုံးများတဲ့ platform တစ်ခုဖြစ်တဲ့အတွက်ကျွန်တော်တို့နောက်ဆိုလို့ရှိရင်တော့ဒီလွှတ်တော်ကိုယ်စားလှယ်တွေတော်တော်များများရဲ့ဒီ Facebook တရားဝင် Facebook ပေါ့နော်သူတို့တကယ်တရားဝင်သုံးနေရဲ့သူတို့ရဲ့ team ကဖြစ်သူတို့ကိုယ်ဖြစ်တရားဝင်သုံးနေရဲ့ Facebook account တွေကိုကျွန်တော်ထည့်သွင်းပေးထားနိုင်ပြီအဲ Facebook message တွေကနေတစ်ဆင့်ဆက်သွယ်လို့ရဖို့အဲနောက်ပိုင်းကြလို့ရှင်တော့ဒီပွင့်လင်းလွှတ်တော်ကနေတဆင်ဆက်သွယ်မယ်ဆိုလို့ဆက်သွယ်လို့ရဖို့ပေါ့နော်အကြာခံအနေနဲ့ဆောင်ရွက်ပေးဖို့တကူလေးရည်ရထားပါတယ်အ
ဲ့တော့ဒီပွင့်လင်းလွှတ်တော် website ဖန်တီးတဲ့ခါကျတော့ဘာတွေများအဓိကအခက်အခဲတွေကြုံတွေ့ရတာမျိုးရှိလဲ
အဓိကကြုံရတဲ့အခက်အခဲကကျတော့နည်းပညာပိုင်းပေါ့နော်ကျွန်တော်အချက်လက်ပိုင်းအရာဆိုလို့ရှင်တော့အခက်အခဲအသေးအများကြီးမရှိဘူးပေါ့ဒီလွှတ်တော်ကိုယ်စားလှယ်ကိုယ်ရေးချက်လက်ဒီအနေဆုံးကိုယ်ရေးချက်လက်နဲ့ပတ်သက်တဲ့အချက်လက်ကကျတော့ကျွန်တော်ဒီအရင်ရွေးကောက်ပွဲတော်မှာရခဲ့တဲ့အချက်လက်တွေရှိတယ်ဒီ maybe သူ hack channeling ကနေထွက်လာတဲ့အချက်လက်တွေဒီ candidate တွေရဲ့ information တွေပေါ့နော်လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အချက်လက်တွေတရားမှာလွှတ်တော်ကိုယ်စားလှယ်တွေအချက်လက်ရဖို့မခက်ခဲဘူးဒါပေမဲ့အခက်ခဲအဘယ်မှာအများဆုံးရှိလဲဆိုလို့ရှိရင်ဒီနည်းပညာပိုင်းအရပေါ့နော်အဲ့ဒီနည်းပညာပိုင်းအရကျွန်တော်တို့ဒီဟာကို database တစ်ခုအနေနဲ့ထိန်းသိမ်းထားမယ်ဒီဟာကိုဒီနိုင်ငံကနေပြီးတော့ဗာပြန်သုံးလို့ရတဲ့ database တစ်ခုအနေနဲ့ထိန်းသိမ်းထားဖို့ဆိုလို့ရှိရင်အဲ့ဒီအတွက်ကိုတိဆောက်ကြတာမျိုးမှာကျွန်တော်အခက်ခဲကြုံခဲ့ရတာမျိုးလေးတော့ရှိပါတယ်ဒါပေမဲ့အခုလည်းအဲ့အခက်ခဲတွေကတော့တော်တော်များကျွန်တော်ပြေးလဲလုခဲနိုင်ပါတယ်ဘာမှဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအဖွဲ့မှာကျွန်တော်ကူညီပေးခဲ့တဲ့ထဲမှာဆိုရင်ဒီမလေးရှားကစီနာ project ဆိုတဲ့အဖွဲ့တစ်ဖွဲ့ရနေပြီးတော့နည်းပညာပိုင်းရတို့ဒီနောက်က database ပိုင်းနဲ့ပတ်သက်ပြီးတော့ကူညီပေးခဲ့ရတယ်ကျွန်တော်ဒီအဲ့နည်းပညာပိုင်းအခက်ခဲကိုတော့အတိုင်းအတာတစ်ခုကြီးကြော်လာနိုင်ခဲ့ပါတယ်အခက်ခဲပိုင်းရဆိုလို့ရှိရင်တော့ဒီလွှတ်တော်ကိုယ်စားလှယ်ရဲ့ဒီဖုန်းနံပါတ်တွေနဲ့တို့ရဲ့ဒီ Facebook account တွေပေါ့နော်အဲ့ဒါတွေကိုရှာဖို့မှာအခက်ခဲတစ်ခုကျွန်တော်ထပ်ကြုံပါပါ data ပိုင်းဆိုင်ရာအရာဆိုလို့ရှိရင်တော့အဲ့မှာလွှတ်တော်ကိုယ်စားလှယ်ရဲ့ဖုန်းနံပါတ်တွေကကျွန်တော်ဒီတက်ဆိုင်ရာကျွန်တော်တက်နိုင်သမျှဟိုရင်းမြစ်တွေရနေပြီးတော့ရှာပြီးတော့စုတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တော်တော်များများရဲ့ဖုန်းနံပါတ်တွေတော့ရခဲ့ရဆိုပေမဲ့ဒီတချို့မရသေးတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိပါသေးတယ်အဲ့ဟာနဲ့ပတ်သက်ရင်တော့ကျွန်တော်အချက်အလက်ကောက်ယူဖို့မှာအခက်ခဲရှိနေတယ်လို့မျိုးနောက်ထပ်ဟိုအချက်အလက်အပြင်ဆိုလို့ရှိရင် Facebook account ပေါ့နော်လွှတ်တော်ကိုယ်စားလှယ်ရဲ့ Facebook account ပေါ့အဲ့ဒါမျိုးကျွန်တော်ရှာပြီးတော့ထည့်တဲ့အခါမှာတစ်ခါလေးကြာရင်ဖြစ်နေတာလွှတ်တော်ကိုယ်စားလှယ်တကယ်မတုံးတဲ့ account အတူဖြစ်နေတာမျိုးတွေလွှတ်တော်ကိုယ်စားလှယ်မတုံးတော့တဲ့ account အဟောင်းဖြစ်နေတာမျိုးတွေကျွန်တော်ကြောက်ပါတယ်အဲ့တော့အဲ့အခက်ခဲကိုကျွန်တော်ကြော်လှဖို့လိုပါသေးတယ်ဘာဖြစ်လို့လဲဆိုတော့ဒီ Facebook account မှန်မှသာဆိုင်လူတွေကသူတို့တကယ်ပို့ပြီးတော့သူတို့နဲ့ပြည်သူတွေနဲ့လွှတ်တော်ကိုယ်စားလှယ်ညမှာဆက်သွယ်မှုကပို့ပြီးတော့မြန်ဆန်ထိရောက်လာမှာပေါ့နော်အဲ့တော့အဲ့ Facebook account ကိုကျွန်တော်ရှာနိုင်ဖို့အခက်ခဲဟိုအမှန်ကန်တဲ့ Facebook account တွေအပြည့်စုံထည့်သွင်းနိုင်ဖို့အခက်ခဲရှိပါသေးတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ဒီရေရှည်မှာစီစဉ်ထားတာဘာရှိလဲဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်အချက်လက်တွေဖြည့်သွင်းရုံနဲ့အရှာယူနေရုံနဲ့မဟုတ်ဘဲနဲ့ပြည်သူတွေကိုယ်တိုင်ကပါသူရဲ့လွှတ်တော်ကိုယ်စားလှယ် Facebook account တည်ရဆိုလို့ရှိရင်ကျွန်တော်တို့အချက်လက်လမ်းပို့လို့ရတယ်ဟောမျိုးတွေကျွန်တော်ဒီ crowd desking ပေါ့နော်အဲ့ဒီနည်းပညာကိုတော့ဆောင်ရွက်တော့ဖို့ရှိပါတယ်
website လုတ်တဲ့ခါကျတော့လေဒီလွှတ်တော်ကိုယ်စားလှယ်တချို့တဲ့တော့ဟိုဆွေးနွေးကြတာမျိုးရှိပါပေါ့နော်သူတို့ရဲ့အမြင်ဟောဘယ်လိုပြင်းများရှိလဲခင်ဗျ
ဟုတ်ကျွန်တော်ဒီလွှတ်တော်ကိုယ်စားလှယ်နဲ့ဆွေးနွေးကြတာကျွန်တော်လွှတ်တော်ယုံခွေနဲ့ဆွေးနွေးကြတာမျိုးတွေရှိတယ်ကျွန်တော်ဒီ website နဲ့ပတ်သက်ပြီးတော့ဟိုလွှတ်တော်ကိုယ်စားလှယ်ဘက်ကနေပြီးတော့ကျွန်တော်တို့ဒီ message ပို့ပြီးတော့ feedback ပေးတာမျိုးလေးတွေရှိရပေါ့နော်အဲ့လိုရှိတဲ့ခါမှာလွှတ်တော်ကိုယ်စားလှယ်တချို့ဆိုလို့ရှိရင်သူတို့ကိုယ်တိုင်တုံပြီးတော့သူတို့အချက်လက်မှားယွင်းနေလို့ရှိရင်ဟိုအမှန်ပြင်ခိုင်းတာမျိုးပေါ့နော်သူတို့ရဲ့အချက်လက်မှားယွင်းမှုသူတို့ကိုယ်တိုင်လမ်းပြီးတော့အတိပေးရမျိုးတွေရှိတယ်။တချို့လွတ်တော်ကိုယ်စားလှယ်ဆိုလို့ရှိရင်လည်းတို့ဒီဟာမျိုးချိုးဆိုတယ်ပေါ့နော်အဲ့လိုမျိုး feedback ပေးကြတာမျိုးတွေရှိတယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်ဘက်ကတော့ဒီတို့ကိုပြည်သူတွေကဆက်ဆံလို့ရဖို့အတွက်ဂျားတွေကနေပေါင်းကူပြီးတော့ဆောင်ရွက်ပေးတဲ့အတွက်တို့လည်းချိုးဆိုကြပါတယ်။ဘာဖြစ်လို့လဲဆိုတော့တော်တော်များလွတ်တော်ကိုယ်စားလှယ်တော်တော်များဆိုတို့မေးစင်တာတွေကိုပြန်ဆိုင်နိုင်တဲ့အချိန်ကစေနေအဖြစ်ပထဝီကွာဟမှုကတော်တော်ကြီးကြီးမာတယ်ပေါ့နော်။အဲ့တော့နီးပညာအဖြစ်ကတို့ချော်ထားနိုင်မှုစူးစမ်းကြမယ်။စူးစမ်းတဲ့နေရာမှာလည်းဒီလိုမျိုးဟိုဆောင်ရွက်မှုမျိုးပေါ်လာတာမျိုးတို့အနေနဲ့ချိုးဆိုပါတယ်
။ online ပေါ်ကနေပြီးတော့အမိုးစကားပွားတာတွေ hate speech တွေပြောတာတွေရှိတယ်။ဒါမျိုးတွေကြတော့ဘယ်လိုကာဝယ်ဖို့စဉ်းစားထားလဲခင်ဗျ
။ဒီဟာမှာကျွန်တော်တို့ကတော့တကယ်ရည်ရတာကလွတ်တော်ကိုယ်စားလှယ်နဲ့တို့ပြည်သူတွေနဲ့ဂျာမာတိုင်းရဲ့ဆက်သွယ်လို့ရဖို့လွတ်တော်ကိုယ်စားလှယ်တို့ရဲ့ Facebook account ထောင်ရတဲ့ရည်ရွယ်ချက်လွတ်တော်ကိုယ်စားလှယ်တို့ page ထောင်ရတဲ့ရည်ရွယ်ချက်ကိုတို့ကိုပြည်သူတွေကလာပြီးတော့ဆက်သွယ်စီရင်လို့ဆိုတဲ့ရည်ရွယ်ချက်ဖြစ်ပါလိမ့်မယ်။ကျွန်တော်တို့ရှိကနေတဆင့်အမိုးစကားကိုလွတ်တော်ကိုယ်စားလှယ်ယူတည်ဆောင်သွားဖို့တော့ကျွန်တော်တို့ဘယ်တော့မှလုပ်မှာမဟုတ်ဘူးပေါ့နော်။ဒီကျွန်တော်တို့ရှိရအမိုးစကားရောက်လာရဆိုတော့ကျွန်တော်တို့ကတော့အမြဲတမ်း moderate လုပ်နေမှာပေါ့
။ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါ။